ARR တိုင်းငဝင်းမြစ်အတွင်းမှာဧပြီလ9ရက်နေ့တောက်ကြာနေ့ကကြောက်တင်တင်မော့ကိုတိုက်မိတဲ့ခီးသည်တင်ဆက်လီတိမ်မောက်မှုကြောင့်တေဆုံးသူလူပေါင်းအား22ဦးထိရှိသွားပြီးဒါဇင်နဲ့ချီပြီးတော့လည်းဆက်လက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။အမျိုးသမီးနဲ့ကလေးတွေပါဝင်လူပေါင်းများစွာတေဆုံးခဲ့တဲ့ရေရင်တိုက်မှုကိုစုံစမ်းအရေးယူသွားမှာဖြစ်တယ်လို့လည်း ARR တိုင်းဒေတာကြီးအစိုးရကပြောပါတယ်။အကြောင်းစုံကိုဆက်လက်နားဆင်ပါ။
ငွေမြင့်မှာနစ်မြုပ်ခဲ့တဲ့ခီးသည်တင်ဆက်လီနဲ့လိုက်ပါလာသူတွေကိုမိသက်တက်ဖွဲ့နဲ့တက်မတော်သားတွေပူးပေါင်းပြီးမနေ့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေကြတာဖြစ်ပါတယ်။တောက်ကြနေည9နာရီလောက်ကငွေကျဲစင်ဆက်လီဟာမင်္ဂလာဆောင်သွားခဲ့ကြတဲ့ခီးသည်စုစုပေါင်း60နီးပါးကိုတင်ဆောင်မောင်းနေလာရာအုံမာဒါနီဘောဒရာအနီနတိရွှေစင်ကြောက်တင်တင်မော်နဲ့တိုက်မိခဲ့ရကနေတိတ်မောက်ခဲ့တာဖြစ်ပါတယ်။စနေနေ့ထိခီးသည်ပေါင်းဒါဇင်နဲ့ချီပျောက်ဆုံးနေစေဖြစ်ပြီးရုပ်အလောင်းစုစုပေါင်း22ဦးဆယ်ယူနိုင်ခဲ့သလိုအသက်ရှင်ခီးသည်ပေါင်း30ဦးကိုလည်းကူညီကယ်ဆယ်နိုင်ခဲ့ကြောင်းကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူဦးအောင်သူခေကအခုလိုပြောပါရစေ
။ရောက်30ကယ်လို့ရတယ်။မနေ့ကညကျွန်တော်ကယ်လို့ရတာအရှင်ရောက်30ကယ်လို့ရတယ်။မနေ့က20ကျွန်တော်တို့ဟိုပါဘောနော်ဟိုဓာတ်ပေါ်ရီရတယ်။အခုဒီနေ့ဆိုရင်ဒါအမျိုးသမီးလောင်းတလောင်းထက်ရတဲ့အတွက်ကြောင့်မလို့ဒါဆင်အားဖြင့်တွက်မယ်ဆိုလို့ရှိရင်မနေ့ကအသေး20ပါဆိုလို့ရှိရင်အမျိုးသမီးက16ရောက်ယောက်ျားလေး4ယောက်ဖြစ်တယ်ဆိုတော့အခုဒီနေ့တယောက်ပေါင်းမယ်ဆိုတော့မြို့သူ18ယောက်နဲ့မြို့သား4ဦးပေါ့22ဦးဖြစ်သွားပါပြီ။
တည်ဆုံးသူအများစုဟာအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြတယ်လို့အသက်ရှင်လွတ်မြောက်လာတဲ့ဦးအောင်ဆွေဦးကပြောပါတယ
်။ဆက်ကျွန်တော်ဖက်တော့မှောက်သွားတာပေါ့မှောက်ပြီးတော့ကျိုးသွားတာကျိုးသွားတော့ဒီကျွန်တော်ဒီအပေါ်မှာနေတဲ့ဒီယောက်ျားလေးတွေကတော့ဟိုကူကူခတ်တော့အသက်ရှင်တဲ့လူများတယ်ပေါ့။ခဲကမိန်းကလေးတွေကလေးတွေတော့အကုန်လေးပါတည်ရ။လေးယောက်လောက်ပဲရှိတယ
်။ငွေမြင့်အတွင်းဒီတစ်ကြိမ်ရေရင်တိုက်မှုဟာနှစ်အနည်းငယ်အတွင်း၃ကြိမ်မြောက်အကြီးမားဆုံးဖြစ်တယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်းများစွာတိုက်ဆုံခဲ့တဲ့ဒီရေရင်တိုက်မှုကိုစုံစမ်းအရေးယူဖို့ရှိကြောင်း ARR တိုင်းအစိုးရဘက်ကပြောဆိုခဲ့ပါရယ်။အသက်ရှင်လွတ်မြောက်လာသူစုစုပေါင်း30ဦးထဲမှာအမျိုးသား26ဦးနဲ့အမျိုးသမီး4ဦးပါဝင်ပြီးသူတို့ကိုပသိမ်ဆေးရုံမှာဆေးဝါးကုသပေးနေပါရယ်ရှင်။